UWS ဝါပြီးသွေးစီညီညွတ်ရေးတပ်မတော်နဲ့မြမအစိုးရတက်ကြားစည်ရေးတင်းမာမှုဖြစ်နေတဲ့နယ်မြေတွေကနှစ်ဖက်တက်တွေပြန်ဆုတ်ပေးရေးအပါအဝင်သဘောတူညီချက်တရက်ကိုဝါပြီးသွေးစီညီညွတ်ရေးလက်နက်ကိုင်ဖွဲ့နဲ့ပြည်ထောင်စုညီညွတ်ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့သဘောတူလက်မှတ်ရေးထိုးနိုင်ကြပါတယ်။ ဒီလိုငញ្ញញ្ញရေးသဘောတူညီချက်တွေလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေနဲ့မဖြစ်ရှင်းဘူးဆိုရင်စစ်မှန်တဲ့ငញ្ញញ្ញရေးအတွက်စိတ်ချရလောက်တဲ့အနေအထားဖြစ်မှာမဟုတ်ဘူးဆိုတဲ့စိုးရိမ်မှုတွေရှိနေတယ်လို့စည်ရေးကြွမ်းကျင်သူတွေကသုံးသပ်ပါတယ်။အသေးစိတ်ကိုတော့မဆုမုံကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါပြီးခဲ့တဲ့ဇွန်လ၄ရက်ကယူဒဘလူးအက်စ်အေဝါပြီးသွေးစီညီညွတ်ရေးတက်မတော်နဲ့မြမစစ်တပ်ကြားစီးရေးတင်းမာမှုတွေအရှိန်မြင့်ခဲ့ပါတယ်အဓိကကတော့ရှမ်းပြည်နယ်တောင်ပိုင်းတာချီလေးခရိုင်မိုင်းတုံမြို့နယ်ထဲမှာရှိတဲ့ UWS အေတောင်ပိုင်းတပ်စခန်းချရာလွယ်ကောင်မှုစခန်းအပါအဝင်စခန်း၄ခုကိုစုခွာပေးဖို့မြမတပ်ရဲ့ညွှန်ကြားချက်ကို UWS ဘက်ကလက်မခံတာကြောင့်ဒီစီးရေ ဒါအပြင်ဝတ်တက်တင်နေမြေထဲမှာသွာလာလှုပ်ရှားတဲ့လမ်းကြောင်းတွေကိုလည်းမြမစစ်တပ်ဘက်ကနေဖြတ်တန်းသွာလာခွင့်နေပိတ်ပင်ခဲ့ပါတယ်။ဒီလိုမျိုးနှစ်ဖက်ထိတ်တိုက်ရင်ဆိုင်နေတဲ့စစ်ရေးတင်းမာနေတဲ့အခြေအနေတွေကိုဖြေရှင်းနိုင်အောင်လို့ဝပြည်တက်မတော်ဘက်ကဦးကျောက်ကော်အန်ဦးဆောင်တဲ့ UWSA ထိန်းချုပ်ရာနေမြေဝအထူးဒေသနှစ်ရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့မြမစိုးရဘက်ကငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဦးသိန်းစော်ဦးဆောင်တဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ဟာပြီးခဲ့တဲ့ဇူလိုင်လ12ရက်နေ့တောက်ကြနေတုန်းကရှမ်းပြည်နယ်ကျိုင်းတုံမြို့မှာတွေ့ဆုံခဲ့ကြပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့ထရီဂန်ဒေသတိုင်းစစ်ဌာနချုပ်မှာနှစ်ဖက်တွေ့ဆုံခဲ့ကြစဉ်အတွင်းနှစ်ဖက်တပ်တွေပြန်ရုပ်ပေးရေးနောက်တပ်ပိုင်းဆိုင်ရာကိစ္စတွေကိုအပြုသဘောဆောင်တဲ့ဖြေရှင်းမှုတွေပြုလုပ်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအတူလက်တွဲလုပ်ကိုင်နိုင်ရေးနဲ့ပြည်နယ်ခွဲမထွက်ရေးနောက်မူရစေဝါတိုက်ဖြတ်ရေးစတဲ့သဘောတူညီချက်၅ချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ကြတာဖြစ်ပါတယ်။လက်နက်ကိုင်အင်အားစုတွေထဲမှာစစ်အင်အားအကြီးအမားဆုံးဖြစ်တဲ့ဝါလက်နက်ကိုင်တပ်ဖွဲ့နဲ့မြမအစိုးရတပ်ကြားတပိုင်းဆိုင်ရာတင်မာမှုတွေနဲ့ပတ်သက်လို့ဒီလိုမျိုးသဘောတူညီချက်လက်မှတ်တကူရေးထိုးနိုင်ခဲ့ပေမဲ့ဒေတာရင်းစီရေးအခြေအနေကတော့စိုးရိမ်စရာအနေအထားမှာရှိတယ်လို့စီရေးလေလာသူဦးအောင်ကျော်စောကတုံ့သက်ပါတယ်
။အတန်လားဝိုင်းတာရစ်ခန်းတွေကိုနှစ်ဖက်အခုဒီ6လ18ရက်နေ့ရှေ့ကပေါ့နော်ဟိုအရင်ရှိတဲ့နေရာတွေပြန်ဆုတ်ဖို့ကျွန်တော်6လ18ရက်မှာစီရေးရအပြန်အလှန်ပြဿနာပေါ်တာကိုပြန်ဆုတ်ဖို့ဆိုတဲ့ကိစ္စကိုညှိနှိုင်းတဲ့ခါမှာအဲ့ဒါကိုအောင်မြင်တယ်။အဲကာချုပ်ကလည်းသဘောတူတယ်လို့ပြောတယ်။ဟိုနေ့ကနေပြီးတော့ပါလာတဲ့ကစားမှုကလည်းတိုင်းဖုံးဆက်ပြီးသူခုပြည့်တဲ့တော့ဟိုကသဘောတူတော့အပြန်လာဆုံရေးကိုဖြစ်သွားတယ်ချင်းပြေဆိုတော့ဗမာအစိုးရဘက်ကလည်းဝတ်တပါနဲ့ပတ်သက်လို့သူစလာချက်အခြားစလာချက်တွေရှိမှာပါအဲ့တော့ဒါမှမဟုတ်သူကဘောတော့ပျော့ပြီးမှကိုက်တွေ့နေတာဖြစ်တယ်
မြမအစိုးရနဲ့ဝတ်တက်မတော်အပါအဝင်ရှမ်းကချင်ကရင်စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညီညာရေးတွေ့ဆုံပွဲတွေသဘောတူလက်မှတ်ရေးထိုးတာတွေအချိန်ချင်းလုပ်နိုင်ခဲ့ပေမဲ့စီရေးတင်မာမှုတွေကဆက်ပြီးတော့ရှိနေသေးတာတွေနောက်တိုက်ပွဲတွေကဆက်ဖြစ်နေသေးတာတွေရှိတဲ့အတွက်ဒီလိုမျိုးလက်နက်ကိုင်အင်အားစုတွေနဲ့မြမအစိုးရအနေနဲ့စစ်မှန်တဲ့ညီညာရေးရဖို့ဆိုရင်နိုင်ငံရေးအရာဆွေးနွေးဖြေရှင်းနိုင်မှသာအမှန်တကယ်ညီညာရေးရနိုင်မှာဖြစ်တယ်လို့စီရေးလေလာသူဦးအောင်ကျော်စောကပြောပါတယ်
ဒီခုထုတ်ကြတဲ့စာချုပ်ကတော့အပေါ်ရာကြီးအင်တာမကျင်းတ်ဖွဲ့ကောင်းတာပေါ့ဒါပေမဲ့ဟိုညဉ့်ညဲဖို့ဆောင်ရေးအဖွဲ့တွေနဲ့ချုပ်ကြတဲ့စာချုပ်ပေါင်းလာပါပြီ။အဲအနေနဲ့ဖြစ်နေတာပဲ။ရှာနှစ်ဖွဲ့နဲ့ဆိုရင်ဖွဲ့စာချုပ်လက်မထုံပြီးမှဟိုတစ်ဖွဲ့ဆိုရင်အချိန်ပေါင်းပြရတယ်ဒီတိုက်ပွဲတွေဖြစ်နေတာ။နော်တစ်ဖွဲ့ဆိုလို့ရှိရင်80%ကြားရှိနေပြီ။အဲ့တော့သူတို့ကနိုင်ငံရေးရနော်ဟိုကောက်လျှောက်ပေါ့။ဒီအနေနဲ့ပတ်သက်လို့ဖြည့်ရှင်းဖို့ပြည်ရဘူးဆိုရင်ဒီပြဿနာဒီပွဲကမပြီးပါဘူး။
ဟုတ်ကဲ့ပါ
ဒီရလက်ထပ်ပြီးတင်ရအဖြစ်ကရစိမ့်ပဲပြောနေတယ်တကယ်လက်တွေ့တော့သူကနိုင်ငံရေးဟိုဖြစ်ရှိမှုတော့တကယ်လို့မပါအဖြစ်ကရစိမ့်ကိုလက်မထိုးဖို့လေပြက်ကရစိမ့်ကြတာပဲလေဝါတယ်လေပြည်ဆက်ရခဲတာပဲလုံးဝနေ့20ကျော်ပြီ KNN နဲ့18မိနစ်ကျော်မှာတရက်တံပြန်မိတာကြာအဖြစ်ကရစိမ့်ကအဓိကလားနိုင်ငံရေးကဖြစ်ရှိမှာကိုစစ်တိုက်နေတာကအစိုးရပြောတယ်လို့ခွဲထက်မယ်သူကဘာလို့မပြောဘူးမနေ့က5ချက်နဲ့မှလည်းခွဲမထက်ဘူးကပါတယ်တခြားလို့ဘာမှရှိတဲ့လက်မကမှလည်းခွဲထက်မယ်သူတကားကိုတော်တယ်လို့မရှိတော့ပါအစိုးရကပြည်ထောင်စုဝါဒဖြစ်တဲ့ခါမှာစစ်တပ်ကြီးရဲ့ဝေရောက်တက်ချက်နေမှုကိုတရားတဲ့နေတဲ့ခွဲချက်ဖို့တော့တိုက်ပြီးအထုတ်ကြအာဏာကိုကာကွယ်ရဲဆိုပြီးတော့လုပ်ကြရတာအမှန်တော့ဘယ်ဖွဲ့စည်းမှခွဲတဲ့မှုမပြောခဲ့ဘူးဘယ်လက်နက်ကိုင်ဖွဲ့စည်းမှစာချုပ်တွေရထုတ်တာမှလည်းတော်ပိုင်းကိစ္စပုတ်ချတဲ့အတန်ကြီးပါပဲဖြစ်ရှိရမှာပဲမဖြစ်ရှိလို့မရဘူ
းဝါတမတော်နဲ့မြမစစ်တပ်ကြားမှာတော့ဒီတစ်ချိန်မှာတော့နှစ်ဖက်သဘောတူညီချက်၅ရက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။ဝါတဖွဲ့ဟာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေမှာအင်အားအကြီးမားဆုံးနဲ့လက်နက်အင်အားအတောင်တင်းဆုံးတိုက်ဖွဲ့ဖြစ်ပြီးတော့လက်နက်ကိုင်အင်အား3000ကျော်လောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်ရှင်။